ဓမ္မကမ္ဘာအပြင်းဆုံးတွေထဲကတစ်ခုဖြစ်တဲ့မုန်တိုင်းရဲ့တန်ခံရသူတွေကိုတိုးမြှင့်ကူညီပေးနိုင်ဖို့အမေရိကန်လေရင်တင်စစ်သမောကြီးတစ်စီးကိုဒီနေ့ဆေးလွှတ်လိုက်ပါပြီ။လူပေါင်း1000ပတ်ဝန်းကျင်သေဆုံးခဲ့နိုင်တယ်လို့ဖိလစ်ပိုင်ရာရှိတွေခန့်မှန်းထားတဲ့ဒီဖိလစ်ပိုင်မုန်တိုင်းသမိုင်းမှာအပြင်းထန်ဆုံးတစ်ခုဖြစ်တဲ့ဒီမုန်တိုင်းကြပြီး၄ရက်မြောက်နေ့ဒီနေ့မှာအကူအညီမပို့နိုင်သေးတဲ့ဒေသတချို့လည်းရှိနေပါသေးတယ်။ဒီပြင်းထန်တဲ့မုန်တိုင်းကြောင့်လူပေါင်း6သိန်းကျော်လဲအိုးမဲ့အိမ်မဲ့ဖြစ်သွားရကလူပေါင်းများစွာဟာရေအစားအစာနဲ့ဆေးဝါးတွေပြက်လက်နေတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပြီးကုလသမဂ္ဂထွေးမှုချုပ်ဘန်ကီမွန်ကလည်းဒီအတွက်အထူးဝန်ထဲချေကွဲရကြောင်းနဲ့နိုင်ငံတကာဘက်ကနေအကူအညီတွေအမြန်ဆုံးတိုးမြှင့်ပေးကြဖို့မနေ့ကတိုက်တွန်းခဲ့ပါတယ်။နိုင်ငံတကာဘက်ကလည်းအခုလိုအကူအညီတွေအမြန်ဆုံးရောက်ဖို့ကြိုးပမ်းနေရမှာအမေရိကန်ရဲ့ပထမဆုံးထောက်ပံ့ရေးစစ်လေယာဉ်နှစ်စီးဟာကယ်ဆယ်ရေးလူသားတွေနဲ့အတူမနေ့ကပဲမနီလာမြို့ကနေအပြက်စီးတံအများဆုံးခံခဲ့ရတဲ့တက်ကလိုဘန်မြို့ကိုဆက်ရောက်ခဲ့ပြီးရေတွေအစားအစာနဲ့လျှက်စင်မိဆက်တွေနောက်အခြားရေးပေါ်ပစ္စည်းတွေကိုပို့ပေးနိုင်ခဲ့ပါတယ်။ဒီတိုက်ဖုန်းမုန်တိုင်းကြောင့်လက်ပန်းဆက်သွယ်ရေးအတော်ကြီးထိခိုက်ခဲ့တာမှာကယ်ဆယ်ရေးလုပ်ငန်းတွေကိုအတော်လေးထိခိုက်နှိကွေးခဲ့ရတာကနေအခုတော့အမေရိကန်အပြင်ဩစတြေးလျနိုင်ငံကပါကယ်ဆယ်ရေးလူသားတချို့အပြက်စီးဒေသတွေကိုစတင်ရောက်ရှိလာတာကြောင့်အကူအညီပေးမှုတွေအရှိန်ဆရလာနေပါပြီ။အမေရိကန်အနေနဲ့ဒီမုန်တိုင်းကယ်ဆယ်ထောက်ပံ့ရေးအတွက်အမေရိကန်ဒေါ်လာသန်း20အကူအညီသွားမယ်လို့ထုတ်ပြောတာပါတယ်။အခုလိုချိန်မှာအာရှဒေသတွင်အင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံအနေနဲ့လည်းဖိလစ်ပိုင်နဲ့တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုပြဿနာဖြစ်နေပေမဲ့လူသားချင်းဆိုင်ရာအကူအညီပေးဖို့ကတော့အဟံတမဖြစ်သင့်ဘူးလို့တရုတ်သတင်းစာတစ်စောင်ကဝေဖန်ထောက်ပြလိုက်ပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနကလည်းအမေရိကန်ဒေါ်လာ1,000,000ထောက်ပံ့မှုရှိတယ်လို့မနေ့ကပဲကြေညာလိုက်ပြီးတရုတ်ချက်ချင်းဤဘက်ကလည်းနောက်ထပ်ဒေါ်လာ1,000,000ထောက်ပံ့ပေးမယ်လို့ဆိုခဲ့ပါတယ်။ဒါပေမဲ့အခုတရုတ်ကပေးတဲ့ပမာဏဟာအရင်တရုတ်ကနေပြီးတော့ဖိလစ်ပိုင်ပါဝင်အခြားအခုလိုအရေးပေါ်အကူအညီမှုတွေလိုအပ်နေတဲ့နိုင်ငံကိုပေးတာထက်စာရင်ပမာဏနည်းလွန်းနေတယ်လို့ဒီတရုတ်သတင်းစာကထောက်ပြခဲ့ပါတယ်ခင်ဗျာ။